ရှက်ပြည်နယ်သီဘောမြို့နယ်အတွင်းမြေမြုံမိုင်းပောက်ခွဲမှုကြောင့်တိစုံသွားသူဟာဂျာမန်နိုင်ငံသားခီသွားတူဖြစ်ကြောင်းသက်ဆိုင်ရာတာဝန်ရှိသူတွေကဒီကနေ့ပဲတည်ပြလိုက်ကြပါတယ်။ရန်ကုန်မှာရှိတဲ့ဂျာမနီနိုင်ငံတန်ယုံကတိစုံသူရဲ့ဆွေမျိုးတွေမြန်မာအာဏာရှင်တွေနဲ့ဆက်သွယ်ဆောင်နေတဲ့အကြောင်းလဲဂျာမနီနိုင်ငံရဲ့ဌာနကပြောဆိုထားပေမဲ့အသေးစိတ်ကတော့မပြောပါဘူး။ဆော်ဘန်တရင်းတွေမှာတော့ကမ္ဘာလက်ခီသွားတွေမကြာခဏလက်ပတ်လေးရှိကြတဲ့သီဘောမြို့နီးလမ်းဘေးမှာမြေမြုံမိုင်းပောက်ခွဲမှုကြောင့်တိစုံသွားသူဟာနယ်သာလန်နိုင်ငံသားဖြစ်တဲ့အကြောင်းဖော်ပြခဲ့ကြတာပါ။ပောက်ခွဲမှုကြောင့်အဖို့ဖြစ်သူအာဂျင်တီးနားနိုင်ငံသူအမျိုးသမီးလည်းဒဏ်ရာရရှိသွားပါတယ်။ပောက်ခွဲမှုဖြစ်ပွားခဲ့တဲ့ဒီဘောမြို့နယ်ပန်းချောင်ကြီးရွာနဲ့ကွန်ဟောက်ကြီးရွာကြားဒေသကခီးသွားတွေသွားလာခွင့်မရှိတဲ့နေမျိုးဖြစ်တဲ့အကြောင်းလဲဒေသခံရဲတပ်ဖွဲ့တာဝန်ရှိသူတို့ကိုကူကာပြီး AFP သတင်းကဖော်ပြခဲ့ပါတယ်။မြေမြုံမိုင်းဆောင်ကြီးအဖွဲ့ရဲ့ဒီနေ့ထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာတော့ပြီးခဲ့တဲ့2018ခုနှစ်တွင်မြေမြုံမိုင်းကြောင့်မြန်မာနိုင်ငံမှာတိကျတည်ဆုံမှုပေါင်း430ထိရှိရကြောင်းဖော်ပြထားပြီးဒါဆိုရင်အာဖဂန်၊ဆီးရီးယားနဲ့ယမန်နိုင်ငံတို့ပြီးရင်ကမ္ဘာမှာစုထမြောက်အများဆုံးလည်းဖြစ်ပါတယ်။2016ခုနှစ်ဧပြီလလမှာတော့လည်းရှမ်းပြည်နယ်ကြောင်မဲမြို့မှာဂျာမနီခီးသွားနှုန်းနဲ့သူတို့ရဲ့ခီးသွားလက်ညှိုးတို့မြေမြုံမိုင်းပောက်ခွဲမှုကြောင့်ဒဏ်ရာရခဲ့မှုပါတယ်။ဒီဘောမြို့နယ်အပါအဝင်လက်နက်ကင်ပြုခွက်တွေကြောင့်လုံခြုံရေးအတွက်စိုးရိမ်ရတဲ့ဒေသတွေကိုခီးသွားတာတွေစင်ငင်ကြဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကလည်းအကြံပြုတိုက်တွန်းထားပါတယ်။